မြေဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းပေးဖို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့တောင်းဆိုမှုကိုဒီစီမံကိန်းအတွက်တာဝန်ရှိသူအလုံးအလေးနဲ့ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကက်သလစ်ခရစ်ယာန်ဆရာတော်ကြီးများအဖွဲ့ချုပ်ကမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့သဘောထားကြေညာချက်ထုတ်ပြန်အပြီးအခုလိုပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြမှာပါကချင်ပြည်နယ်မှာမြေဆုံကြီးကတိဆောက်လို့ရရှိလာမဲ့အကျိုးမြတ်ထက်စာရင်လူမှုရေးသဘာဝပတ်ဝန်းကျင်ပျက်စီးမှုကအစမတန်ပိုများနိုင်တာကြောင့်အေယဝတီမြို့ကိုမိခိုနေကြတဲ့တန်းပေါင်းများစွာသောပြည်သူတွေအကျိုးကိုမျှော်တွေးပြီးမြေဆုံစီမံကိန်းကိုအပြီးအပိုင်ဖျက်သိမ်းတဲ့လို့မြန်မာနိုင်ငံတွင်းသာသနာနယ်16ခုကကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေကဇွန်လ10ရက်နေ့ထုတ်ကြေညာချက်မှာစူပေါင်းလက်မှတ်ရေးထိုးတောင်းဆိုလိုက်ကြပါတယ်မြေဆုံစီမံကိန်းကိုအကောင့်ထဲပေါ်ခဲ့ရင်တမ်းပေါင်းများစွာသောပြည်သူတွေရဲ့အသက်အိုးအိမ်ဆုံးရှုံးမှုနဲ့စားဝတ်နေရေးအကျပ်တဲတွင်းကိုတွန်းပို့သလိုဖြစ်ပြီးလူထောင်ပေါင်းများစွာရွှေပြောင်းရမှုစတဲ့ကြေကွဲဝယ်ကပ်ဘေးဆိုးကြီးတွေနဲ့ရင်ဆိုင်ရဝယ်ရှိတယ်လို့ထောက်ပြထားပါတယ်။ကက်သလစ်ခရစ်ယာန်ဆရာတော်ကြီးတွေရဲ့အခုလိုဆိုးရိမ်မှုနဲ့တိုက်တွန်းမှုတွေကြောင့်မြေဆုံစီမံကိန်းအတွက်တာဝန်ရှိသူအလုံးကအလေးအနက်ထားစဉ်းစားပေးကြလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်
ပါဖြစ်လို့လည်းဆိုတော့တရားမတူတာကျွန်တော်ဘယ်ဘာသာရေးအတင်းတော်မှာမှဒီတန်ယုံတို့တန်တမန်ရေးဆိုတာမရှိဘူးဒီကက်သလစ်အတင်းတော်တခုမှပါတန်ကင်းတမန်ကင်းဆိုတာရှိတယ်ဗျအဲဒါဆိုတော့ကျွန်တော်ဗမာပြည်နဲ့ပတ်သက်မှနဲ့တကယ်ကိုအခက်အခဲကြုံနေတဲ့အချိန်တွေမှာဒီအနောက်နိုင်ငံတွေကိုဖြည်းဖြည်းရောက်ရောက်ဒီလိုဆက်ဆံမှုရှိတယ်နောက်တစ်ခုကတော့အများကြီးဩဇာရှိတဲ့အတိုင်းဝန်အဖွဲ့အစည်းဆိုတော့ကက်သလစ်အတင်းတော်ဖြစ်ပါတယ်အဲလိုဆိုတော့နိုင်ငံကြီးကောင်းဆောင်တွေကတော့လုံးဝလေးထားမှစဉ်းစားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆရာကျွန်တော်ရဲ့ဒီတောင်းဆိုမှုတွေဘာတွေကတော့ပြည်တွင်းနိုင်ငံကြီးနဲ့ပတ်သက်မှာတော့ထိရောက်မှုရှိပါတယ်ဒါပေမဲ့ဒီကက်သလစ်အသင်းတော်ရဲ့တောင်းဆိုမှုကဒီတကဘာလုံးနဲ့ဆိုင်ပါတယ်ဆရာအဲ့ဒါဆိုတော့သူတို့ကနေပြီးတော့ထုတ်ပြန်တဲ့စင်ညာချက်သူတို့ကနေပြီးတော့ပြောဆိုတဲ့ဟာတွေကတကဘာလုံးနဲ့နှိုင်းယှဉ်ပြီးမှတက်ရောက်မှုရှိလာနိုင်တယ်
မြေဆုံကြီးကတာတိဆောက်ခဲ့ရင်အေယာဝတီမြစ်ကျမ်းမြင်အောက်မှာရှိနေတဲ့ပြည့်ရွေကျော်ကိုဖီအားတွေပိုများလာစေမှာဖြစ်ပြီးကြီးမားတဲ့ငလျင်ဘေးအန္တရာယ်ဖြစ်ပေါ်လာစေနိုင်ကြောင်းစီမံကိန်းနဲ့ဆိုင်တဲ့ဆိုးကျိုးကိုသိပ္ပံပညာရှင်တွေကရောတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကပါတတိပေးနေကြတယ်လို့ကက်သလစ်ခရစ်ယာန်ဆရာတော်တွေရဲ့ကြေညာချက်မှာဖော်ပြပါတယ်ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့ကြေညာချက်ကိုတော့ဥက္ကဋ္ဌဆရာတော်ဖီလစ်လျန်ခန်းထံအပါအဝင်ကာဒီနယ်ချားစ်ပိုယောအထက်မြန်မာနိုင်ငံကနေအောက်မြန်မာနိုင်ငံမွန်ပြည်နယ်ကရင်ပြည်နယ်အထိခရစ်ယာန်ဆရာတော်19ပါးလက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာ